ရားရေးကာလအဖြစ်ပြက်အချို့ကိုပြောပြပါမယ်။ရန်ကုန်မှာလူဆုံတော့ဘုကျောင်းအောင်ဆန်းက BIA တက်မတော်ကိုပြန်ဖွဲ့စည်းပါတယ်။ BIA ကိုတက်မ1နဲ့တက်မ2နှစ်ခုခွဲပြီးဖွဲ့စည်းပြီးတော့တက်မ1ကိုဘူဇီယာဦးစီးခိုင်းပြီးတက်မ2ကိုဘူနေဝင်းကိုဦးစီးစေပါတယ်။ပြီးတော့ဂျပန်စစ်တပ်နဲ့ပူးပေါင်းပြီးဗိုလ်ချုပ်ကိုယ်တိုင်ဦးဆောင်ပါအဲ့ဒီတပ်မနှစ်ခုနဲ့အထက်ပမာပြည်ကိုဆုတ်ခွာထွက်ပြေးတဲ့အင်္ဂလိပ်တိုက်များကိုလိုက်တိုက်ပါတယ်မိမိတပ်သားရန်ကုန်မှာကြံခဲ့ပြီးအောက်ပမာပြည် BIA တပ်များကိုအုပ်ချုပ်ဖို့နဲ့နောင်တပ်သက်ဖွဲ့ဖို့ဗိုလ်တင်နန်းဖွင့်ခိုင်းထားခဲ့ပါတယ်မိမိတို့တပ်ကကြီးမနိုင်မှာတပ်ဆွဲထားပြီးခေါ်ရကုန်းမှာဗိုလ်တင်နန်းဖွင့်ထားပါတယ်ရန်ကုန်မှာဗိုလ်မိုးကျိုးပဲကြံခဲ့ပါတယ်အဲ့ဒီတုန်းကမိမိမှာအလွန်အလုံများပါတယ်မနေ့ပိုင်းမှာစစ်တနန်းပေးနေ့လယ်နဲ့ညနေမှာအောက်ပေါ်မှာပြီးတရားလုံးအုတ်ချုပ်ရေးတာဝန်ကိုယူရပြီးညမှာတော့နောက်နေ့အတွက်တနန်းမှတ်စုတွေပြင်ဆင်ရတဲ့မအားမလတ်ပါပဲအဲ့ဒီကာလအတွင်းမှာမြဝကျွန်းပေါ်ဒေသကကရင်လူမျိုးတွေကို BIA တပ်ကသတ်ဖြတ်တယ်ဆိုတဲ့ကိစ္စပေါ်ပေါက်လာတာပါအဲ့ဒီကိစ္စကိုမိမိမှတ်မိသလောက်ပြန်ပြောပြပါမယ်ဖြစ်ပွားတဲ့နေရာကတော့မြောင်းမြခရိုင်အတွင်းမှာပါအချိန်က1942ခုနှစ်အလယ်လောက်မှာဖြစ်ပါတယ်အဲ့ဒီအချိန်ကအင်္ဂလိပ်တပ်တွေအိန္ဒိယကိုအပြင်းဆုတ်နေချိန်မှာအင်္ဂလိပ်တပ်တွေကသူတို့ရဲ့ဆုတ်ခွာမှုကိုအထောက်အကူပြုဖို့ဝါရဖြန့်ခဲ့တာတွေကတော့တို့မတတ်တာလို့ဆုတ်ရတာ3လအတွင်းပြန်လာမှာဒီအတွင်းဂျပန်ကိုတိုက်နိုင်တဲ့လောက်တိုက်ထားကြဆိုပြီးလှုပ်ဆော်ထားခဲ့ရုံမကဘူးလက်နဲ့တချို့လဲထုတ်ပေးထားခဲ့ပါတယ်။ဒါကြောင့်အင်္ဂလိပ်တွေကိုလူလားအားကိုတဲ့ကရင်အမျိုးသားအများစုရှိရာမြဝကျွန်းပေါ်မှာကရင်ပုံကံမှုစတင်ခဲ့ပြီးခေါင်းဆောင်ကတော့ရွှေထွန်းကြာလို့ခေါ်ပါတယ်။အဲ့ဒီတုန်းကမိမိရဲ့ BIA ရုံးမှာမကြာခဏလာပြီးအကြံဉာဏ်ပေးအကူအညီပေးနေတဲ့သခင်ဘူကဒီကိစ္စကိုငြင်းငြင်းချမ်းချမ်းဖြေရှင်းမှကောင်းမယ်လို့ပြောပြီးတရတော်ကျောင်းတိုက်ကကရင်ဖုံးကြီးတပားကိုတတတချို့နဲ့လုံကြုံရေးပေးပြီးကရင်ရွာတွေလှည့်ငင်းညာရေးတရားဟောဖို့စီစဉ်လွှတ်လိုက်ပါတယ်။အစောပိုင်းတတတချို့အသက်ခံရပေမဲ့နောက်ပိုင်းမှာတည်ငြိမ်လာပါတယ်။ဒီအကြောင်းဗိုလ်မိုးကျိုးတည်သွားတော့ဒီကိစ္စသူတို့ပဲလုပ်မယ်လို့ဆိုလာလို့ဆရာတော်ပြန်ခေါ်လိုက်ရပြီးသူတို့ဂျပန်တွင်လှည့်လည်သွားစီယုံဟောပြောနေတော့မှာပဲကရင်ပြောက်ကြားတွင်ခြုံခိုတိုက်ချင်းခံရတဲ့အတွက်ဂျပန်တပ်မှုအပါအလုံးအသက်ခံလိုက်ရပါတယ်ဒီမှာတင်ဗိုလ်မိုးကျိုးလဲအကြီးအကျယ်ဒေါသထွက်ပြီးမိမိကိုပါခေါ်ပြီးတော့အဲ့ဒီဒေသကိုသွားဂျပန်စစ်ဘုအလောင်းတွေရှာမိတကြိုပြီးအယုပြာအိုးယူနောက်အဲ့ဒီဒေသတဝိုက်လက်စားချေတိုက်ကြိုက်ပါတော့တယ်ကရင်တပုံရှိတဲ့ထင်ရတဲ့ရွာတွေကိုအတင်းတက်သိမ်းခုခံတဲ့ရွာသားတွေကိုတတ်ရွာတွေမိရှုံနဲ့တပတ်လောက်ကြာပါတယ်ဗိုလ်မိုးကျိုးဟာတပ်မှုကြီးဖြစ်ပြီးသူရဲ့အမိန့်ကြောင့်ဖြစ်ရတာဖြစ်ပေမဲ့မိမိတပ်သားအားလုံးနှိပါးဟာဗမာစကားမတတ်သူများအတွေ့အကြုံမရှိသူများဖြစ်ရတဲ့အတွက်ဒီလိုအခြေအနေဆိုးသွားရတာပါမိမိကိုယ်တိုင်လည်းနိုင်ငံရေးအသည့်အားနည်းနေသေးပြီးစစ်သားအဖြစ်အမိန့်နာခံရေးသာအဓိကထားခဲ့မိပါတယ်ဒီအတွက်မိမိမှလည်းတာဝန်မကင်းပါဘူးမိမိမှထိုစဉ်ကတတ်မတော်ဘုံမှုရာထူးနဲ့ဖြစ်ပါတယ်1943ခုနှစ်မှာတော့ BIA ဖြတ်သိမ်းပြီး BDA ကာလအစမှာခြေလင်းတိုင်ရင်အစ်စ်တွေတိုးချက်ဖွဲ့စည်းတဲ့အခါမိမိကိုခြေလင်းတိုင်ရင်လေးရဲ့တိုင်ရင်မှုအဖြစ်ခန့်အပ်လိုက်ပါတယ်။ပြင်မနာမှာပဲရုံးဆိုင်ပါတယ်။အဲ့ဒီတိုင်ရင်မှာလူပေါင်းစုစုပေါင်း800ကျော်လောက်ရှိပြီးမိမိကံရတဲ့တိုင်ရင်ကိုတိုင်ရင်ကောင်းဖြစ်လာအောင်ကြိုးစားပြီးတည်ဆောက်ပေးရပါတယ်။ဂျပန်အကြံပေးအရာရှိတွေလည်းရှိပါတယ်။မိမိကိုယ်တိုင်မိမိတပ်သားများကိုစစ်တပ်နှမ်းများတင် जा ပို့ချပေးပါတယ်။တစ်ဖက်ကလည်းကိုမသိသေးတာတွေကိုဂျပန်အရာရှိကိုမေးမြန်းလေ့လာရပါတယ်။ဂျပန်တွေဟာစစ်ပညာကိုအတော်ဂရုစိုက်တယ်။သူတို့စီမှာဂျပန်စစ်တပ်ရဲ့လက်ဆွဲစာအုပ်3လေးအုပ်အမြဲဆောင်ထားပြီးမိမိမေးသမျှတွေကိုအဲ့ဒီစာအုပ်တွေဖွင့်ဖွင့်ပြီးဖတ်ပြရှင်းပြတတ်ပါတယ်။အဲ့ဒီကာလအတွင်းကဗမာတပ်မတော်ကအရာရှိအကြက်တပ်သားတိုင်းဟာလွတ်လပ်ရေးအတွက်စိတ်အားထက်သန်ကြပြီးစစ်ပညာကိုအားတက်သရောသူထက်ငါလိုက်စားလေ့လာကြလို့တည်ရင်တည်ရင်လုံးစစ်ပညာတွေလေ့လာတက်ကျွမ်းလာပြီးစိတ်အားထက်သန်တွေ့ကြနေပါတယ်။တည်ရင်တည်ရင်နဲ့တည်ရင်အပြိုင်အဆိုင်သဘောထားပြီးကြိုးစားကြပါတယ်။အဲ့ဒါလို့စစ်တင်နှန်းတွေပေးနေရတာက3လလောက်ကြာတော့ နောက်ထရန်ကုန်မှာဖွင့်မဲ့ဗမာတပ်မတော်ဘူတင်နန်းအတွေ့တိုင်ရင်တိုင်းကတင့်တော်မဲ့တပ်သား20စီရွေးချယ်ပြီးပို့လာခိုင်းပါတယ်ဘူလောင်းများရဲ့ရင်ကျေးမှုပညာရေးရေးချင်းနိုင်ငံရေးအသည့်နဲ့မျိုးချစ်စိတ်ဒေါ်လာရေးစိတ်ဓာတ်စတာတွေသိရှိဖို့စနစ်တကျလူတွေ့မေးများစစ်ဆေးပြီးမှရွေးချယ်ဆေးလွှတ်ခဲ့ပါတယ်ရန်ကုန်ရောက်ကြတော့တိုင်ရင်အသီးသီးကဘူလောင်းများကိုစစ်ဆေးတော့မိမိတိုင်ရင်လေးကဘူလောင်းများကဘာသာရ73ခုမှာ71ခုမှာပထမဆွဲသွားပါတယ်။တိုင်ရင်လေးသတင်းကြီးသွားပါတော့တယ်။ဒါကြောင့်ဘူကျုံအောင်ဆန်းနဲ့ဘိုလေးရတို့ကတိုင်ရင်လေးတိုင်ရင်မှုဖြစ်တဲ့မိမိကိုခေါ်ပြီးပကိုးမှာစံပြတ်တိုင်ရင်တီထောင်ပြီးကျောင်းအုပ်တာဝန်ပေးလိုက်ပါတော့တယ်။စံပြတ်တိုင်ရင်သို့မဟုတ်စံပြတ်ကျောင်းရဲ့တာဝန်ကတော့ဗမာတပ်မတော်မှာရှိတဲ့တိုင်ရင်တိုင်းကတင့်တော်တဲ့သူများကိုခေါ်ယူပြီးစစ်ပညာစစ်စည်းကမ်းများ6လခန့်ပင်ကြားပို့ချပေးပြီးအဲ့ဒီသူတွေကိုငโกမူရင်တက်တီစီပြန်ခိုင်းပြီးတတလုံးကိုပြန်တင်ကြားပေးဖို့ဖြစ်ပါတယ်။နောက်အပတ်မှာတော့စံပြเจ้าအခြေအနေနဲ့အဲ့ဒီကာလအတွင်းပေါ်ပေါက်လာတဲ့အဖြစ်အပျက်များကိုပြောပြပါမယ်။